တရုတ်ကုမ္ပဏီပိုင်းမိုဘိုင်းဖုန်း app တွေဖြစ်ကြတဲ့ WeChat နဲ့ TikTok တို့ကို American App Stores တွေကနေပြီးတော့ download ချတာနဲ့သုံးနေတာတွေကိုစက်တင်ဘာလ20ရက်တနင်္ဂနွေနေ့ညသကောင်ရံကစပြီးပိတ်ပစ်တော့မယ်လို့တမတာ Trump အစိုးရဘက်ကတောက်ကြနေမှကြေညာပါတယ်ဒီကြေညာချက်ဟာအမေရိကန်နဲ့တရုတ်တို့ကြားဤပညာပိုင်းဆိုင်ရာနောက်ဆုံးပေါ်ဖြစ်တဲ့ထိတ်တိုက်တွေ့မှုပဲဖြစ်ပါတယ်။အမေရိကန်ပြည်တော်စုထဲမှာအသုံးပြုသူပေါင်းတန်း100ကျော်ရှိပြီးလူကြိုက်များလာတဲ့ WeChat နဲ့ TikTok တို့ဟာအမေရိကန်လုံခြုံရေးနဲ့ပုံကိုယ်ရေးအချက်လက်ဆိုင်ရာစိုးရိမ်စရာအခြေအနေတွေရှိတာကြောင့်အခုလိုပိတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ကုသံရောင်းဝယ်ရေးဝန်ကြီးဌာနကပြောပါတယ်။ဖုန်းတွေနဲ့ထည့်ပြီးသားသုံးသူတွေအနေနဲ့လည်းနောက်ထပ်အသစ်ထပ်ထည့်တာမျိုးလုပ်လို့ရတော့မှာမဟုတ်တော့ပါဘူး။အခုလိုပိတ်လိုက်တဲ့အတွက် WeChat နဲ့ TikTok app တွေရဲ့နောက်ထပ်ပြုပြင်မွမ်းမံထားတာမှန်သမျှထည့်လို့ရတော့မှာမဟုတ်တော့တာကြောင့်လက်ရှိနည်းပညာဈေးကွက်မှာလွှမ်းမိုးထားနိုင်စေဖြစ်တဲ့ Apple နဲ့ Google နည်းပညာသုံး smartphone တွေနဲ့ကိုက်ညီမှုရှိတော့မှာမဟုတ်ပါဘူး။အမေရိကန်တွေကလူသန်းပေါင်းများစွာဟာတရုတ်နိုင်ငံတွေကလူပုဂ္ဂိုလ်တွေကုမ္ပဏီတွေနဲ့ WeChat app ကိုသုံးပြီးနေစဉ်ဆက်သွယ်ပြောဆိုနေကြတာဖြစ်ပါတယ်။ WeChat နဲ့ TikTok တို့လိုလူမှုဆက်သွယ်ရေး app တွေဟာစီးပွားရေးကြော်ငြာထည့်ဖို့အဓိကရည်ရွယ်ပြီးနေရာဒေသတွေနဲ့အပြန်အလှန်ရေးသားတဲ့စာတွေအပါအဝင်အသုံးပြုသူတွေရဲ့အချက်လက်တွေကိုစုဆောင်းထားတာဖြစ်ပါတယ်။